ကျွန်တော်ဝင်းမင်ပါ။အခုလာမယ့်ရွေးကောက်ပွဲမတိုင်ခင်ပင်လုံငင်းချင်းညီလာခံကြီးကျင်းပနိုင်ရေးအစိုးရနဲ့ NC အဖြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေညှိနှိုင်းနေတာထပ်တင့်နေတာကြောင့်နောက်ကိုထပ်ရွှေ့လိုက်ရပါတယ်။ဒီစက်ထမအချင်းလှုပ်ဖွဲ့အစည်းအဝေးကိုတက်ထမအချင်းအဖြစ်နောက်ရွှေ့လိုက်ရတာကြောင့်ပင်လုံညီလာခံကျင်းပနိုင်ဖို့အရင်မှန်းဆပြင်ဆင်ထားတဲ့ရက်ကိုရောနောက်ဆုတ်သွားစေနိုင်ပါလား။ဒီအကြောင်းအနီးကပ်စောင့်ကြည့်နေတဲ့ ISP မြန်မာမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူအဖွဲ့ကညွှန်ကြားရေးမှူးကိုအောင်သူငိမ့်ကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ကိုအောင်သူငိမ့်ခင်ဗျာ။ပင်လုံငိမ့်ချင်းညီလာခံကြီးကိုတစ်နှစ်ကျော်မကျင်းပနိုင်ပဲတင့်နေကြရကနေအခုလာမယ့်ရွက်ကောက်ပွဲမှာတက်ခင်ကပ်ပြီးတော့ပေါ့နော်။စရုပ်ထအချင်းဖြစ်နေကျင်းပဖို့ပြင်ဆင်နေတဲ့ဒီဘက်စည်းဝေးမှာဗိုလ်ထုနေ့ကိုတရက်တူးဆွေးနွေးခဲ့တာကလည်းဆက်တင့်နေတဲ့အတွက်နောက်ပိုင်းကိုရွှေ့လိုက်ရတယ်လို့ကြားပါတယ်။အခုလိုနောက်ထပ်ရွှေ့လိုက်ရတာကြောင့်ဒီပင်လုံမတိုင်ခင်ကြားမှာလောက်ရမဲ့စီဝေးအစစ်အစစ်တွေကလည်းရှိနေတဲ့ခါကျတော့မူလမျှော်မှန်းထားခဲ့တဲ့ရှေ့လဩဂုတ်လလယ်တဲ့ဒီ7/13/14ပေါ့နော်လုံးမဲ့အနေထားကနေနောက်ကိုထပ်ရွှေ့သွားနိုင်တယ်လို့သုံးသပ်မှုတွေရှိနေတယ်ပေါ့ကိုယ်သူငယ်ဘယ်လိုမြင်ပါလဲ
ရွေးကောက်ပွဲမတိုင်ခင်ပေါ့နော်ဒီပြည်တော်စုငင်းညာရေးညီလာခံတစ်ခုကျင်းပဖို့ဆိုတာဒါအစိုးရဘက်ကလည်းလူလာတယ်ဂျိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းလူလာပါတယ်အထူးသဖြင့်တော့အစိုးရဘက်ကလည်းဒီရွေးကောက်ပွဲမတိုင်ခင်မှာငင်းကြိုင်းနဲ့ပတ်သက်လို့အမှတ်လိုချင်တာပေါ့တိုင်းသားအဖွဲ့အစည်းတွေကလည်းဒီရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာဘယ်သူပဲအစိုးရဖြစ်စီဖြစ်စီငင်းကြိုင်းရွှေနေဝရီကိုဆက်လုပ်ဖို့သဘောမျိုးလည်းရှိကြပါတယ်ဒါပေမဲ့လည်းအခုကကြားသလောက်သတင်းတွေရတော့ဒီဆွေးနွေးတဲ့အထဲမှာတချို့ကိစ္စတွေသဘောတူတယ်ဒါပေမဲ့လည်းတချို့မပြေလည်သေးတဲ့ကိစ္စတွေရှိတယ်ပေါ့ဆိုတော့အဲ့ဒီနေသားမှာတော့ဒီဩဂတ်လနောက်ဆုံးအပတ်လောက်ထိကိုဒီအစည်းအဝေးရွှေ့သွားနိုင်တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ်
။ဟုတ်ကဲ့အဲ့တော့အခုကအစိုးရကလည်းလှုပ်ရှင်တယ်ပေါ့နော်တိုင်းသားတွေဘက်ကလည်းလှုပ်ရှင်တယ်အဲ့တော့တပ်မတော်ဘက်ကရော
တပ်မတော်ဘက်ကစဉ်းစားပုံကိုတော့ဟိုအသေးချာမသိရဘူးပေါ့နော်ကျွန်တော်ထင်တာသူတို့လည်းညဉ့်ညာကြီးလိုချင်ပါလိမ့်မယ်ဒါပေမဲ့လည်းအခုကတော့သိရသလောက်ကဒီ GMC ခေါ်တာပေါ့ဗျာဒီပြစ်ခတ်တိုက်ခိုက်မှုရဆွဲရေးပူးတွဲအဖွဲ့ရှိတယ်လေဆိုတော့အဲ့ဒီမှာတချို့မနှိမ့်မနှိုင်းရသေးတဲ့ကိစ္စတွေလည်းရှိတယ်ပေါ့အထူးသဖြင့်တော့ GNU ဒေသတို့ RCSS ဒေသတွေမှာဟိုတိုက်ပွဲတွေဖြစ်နေတာကိုဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆွေးနွေးကျင်တယ်ဆိုတဲ့သဘောတွေရှိတယ
်ဟုတ်ကဲ့အခုလိုဒီပင်လုံချင်းပတ်မဲ့ရဲ့နောက်ကိုရွေ့သွားနိုင်တာကဒီကြားထဲမှာဒီအစင်းစစ်လုပ်ဖို့ရှိနေတဲ့ဥပမာ JMCM လို့ခေါ်တဲ့ NCA Counter ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေးတို့နောက်ဒီ UPDJC လို့ခေါ်တဲ့ပြည်တော်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီစီဝေးအစည်းအဝေးတွေလည်းလိုက်ရွှေ့သွားတဲ့အတွက်ကြောင့်ဖြစ်တာလားဘယ်လိုသုံးသပ်မိလဲကောဒီနေ
။ဟုတ်ဟုတ်ပဲ။ဆိုတော့တခုရှိတာတော့အခုကာလကကိုဗစ်ကာလဖြစ်တဲ့ခါကျတော့ဒီအစည်းအဝေးကိုရက်အကြာကြီးလည်းလုပ်လို့မရနိုင်ဘူး။နောက်တစ်ခါကျတော့အရင်တုန်းကလုပ်ခဲ့တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေ900လောက်တက်တဲ့ခါကျတော့အဲ့ဒါကိုလည်းလူအရေအတွက်200လောက်ထိ short ချမယ်ဆိုတဲ့သတင်းတွေလည်းရှိပြန်။နောက်တစ်ခါအပြင်မှာကြိုတင်ပြီးတော့သဘောတူညီမှုတွေရတာပြီးတော့မှပဲဒီအစည်းအဝေးမှာကျတော့အတည်ပြုတဲ့သဘောမျိုးဖြစ်ဖို့ပုံများပါတယ်။အဲ့တော့အပြင်မှာအတည်ပြုချက်လုပ်ဖို့အချက်တွေပေါ့ဗျာ။ဒါတွေသဘောမတူဘူးဆိုရင်တော့ဒီအစည်းအဝေးထိသွားဖို့ဟိုခက်တဲ့အနေအထားရှိပါတယ်အဲ့လိုပါ
။ဟုတ်ကဲ့အဲ့ဒီတော့ဒီပင်လုံမတန်ခင်မှာဒီအပြင်မှာဘလို့အဓိကချက်တွေကိုကြိုပြင်နေပြီးတော့ဘလို့နေထားကိုရောက်နေပြီလ
ဲ။ရေဘူးကတော့အချက်3ချက်လောက်သဘောတူဖို့လှုပ်ထားတာရှိပါတယ်။တစ်ခုကတော့ NCA ပေါ့နော်ဒီအပြစ်ခတ်ရဆေးရေးသဘောတူညီချက်နဲ့ပတ်သက်လို့ဘလို့အကောင့်ထဲဆက်ဖို့မလဲဆွေးနွေးကြတာရှိတယ်။နောက်တစ်ခုကတော့ sequence ခေါ်တာပေါ့ဘယ်လုပ်ငန်းတွေကိုစလုပ်မယ်အစီအစဉ်ပေါ့ဗျာ1-2-3-4ဒါတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်။နောက်တစ်ခုကအနာဂတ် Federal ပြည်ထောင်စုရဲ့အခြေခံမူတွေပေါ့ဆွေးနွေးကြမယ်ဆိုတာမျိုးတွေရှိပါတယ်။ဆိုတော့အဲ့တို့အနေထားမှာတော့အခုခက်တာကတချို့အချက်တွေတော့သဘောတူကြတယ်ဒါပေမဲ့လည်းမပြည့်လည်သေးတဲ့အချက်တွေရှိတယ
်။ဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲမတိုင်ခင်မှာပင်လုံချင်းပနိုင်ရေးအဓိကထားပြီးတော့ကြည့်မယ်ဆိုရင်ဒီအခုဖြစ်နေတာတွေကိုဘယ်လိုကြော်လွှားသွားသလဲ
။လောလောဆယ်မှာတော့စိတ်အများကြီးမျှော်လင့်လို့မရဘူး။ဟို minimalist approach လို့ခေါ်တာပေါ့ဗျာ။ဆိုတော့ဒီအခုရွေးကောက်ပွဲရဲ့ဟိုဘက်ကာလမှာလည်းညဉ့်ညာရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့လုပ်သွားမယ်။အဲ့ဒီအချက်လောက်သဘောတူတာတော့ရပြီလို့ထင်ပါတယ်ဗျာ
။ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲမတိုင်ခင်ဒီပင်လုံဖြစ်မဖြစ်ကရွေးကောက်ပွဲမှာပြည်သူတွေမဲပေးမှုအပေါ်မှာအဆုံးဖြတ်ပေးနိုင်မယ့်နေထားဘလို့ရှိလဲ
။ဦးသိန်းစိန်တို့ကလည်းဒီ NCA သဘောတူညီချက်ရအောင်လုပ်တယ်။ဆိုတော့ဒီအချက်တွေကြောင့်ရွေးကောက်ပွဲမှာအထောက်အကူဖြစ်သလားမဖြစ်ဘူးလားပေါ့။ဆိုတော့ကျွန်တော်ထင်တာတော့လည်းသိတော့မထူးလောက်လို့ထင်ပါတယ်။ပြည်သူတွေကတော့ငင်းညာရေးအရေးကြီးတယ်ဆိုတာတော့လက်ခံတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာတော့သူတို့ခြိုက်တဲ့ပါတီကိုမဲပေးကြလိမ့်မယ်ပဲထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုအောင်သူငယ်ကျွန်တော်ဝင်းမင်ပါ